တော်ရရှိမှာခင်ဗျာပုဂိုးမျိုးကမောင်အောင်သူဟိန်းနဲ့မောင်ဆိုးပိုင်စော်တို့ကိုပုဂိုးမျိုးနားမှာရှိတဲ့ခြေလင်တန်ရင်59ကအရာရှိတူနဲ့စစ်သားဆယောက်ကပြစ်တတ်မှုဟာဥပဒေမဲ့လောက်ရဖြစ်တယ်လို့ရန်ကုန်အခြေစိုက်ရှိနေတိုင်းဝန်ကပြောကြပါတယ်ဒီလိုဥပဒေမဲ့လောက်ရမျိုးကိုမြမတက်မတော်စီဥပဒေရခွင့်ပြုထားသလားဆိုတာမေးစရာဖြစ်လာပါတယ်ဒီဟာနဲ့ပတ်သက်ပြီးရန်ကုန်ကဥပဒေရအကြံပေးရှိနေဦးအောင်သိန်းပြောတာက
သမရောမှာပဲဖြစ်ဖြစ်ဒီလက်နက်ကင်အဖွဲ့ကြီးတွေမှာအဲ့ဒီလိုအကြောင်းမဲ့တဲ့လူကြီးရက်ွက်သေးကိုလက်နက်နဲ့ဝင်ရောက်ပစ်ခတ်ပိုင်ခွင့်တော့သူတို့ကိုဘယ်ဥပဒေကမှလည်းခွင့်ပြုထားတာမရှိပါဘူးဒီလက်နက်ကင်အဖွဲ့ကြီးဆိုတာဟာနော်အင်မတန်ကိုတာရှေ့တန်းလူနေရာမျိုးတော်မှာစီးနဲ့ကန်းနဲ့ပြက်ခါတယ်ဆိုရဲသူတို့သတ်မှတ်ချက်ကြီးရှိရင်ဒီလိုအများပြည်သူနေထိုင်နေကြတဲ့တာလူကြီးရက်ွက်သေးကိုဝင်ရောက်ပြီးတော့ပစ်ခတ်နိုင်တယ်ဆိုရဲအခွင့်အလမ်းဟာဘလောက်ရှိသူတို့လုပိုင်ခွင့်တွေဘယ်သူတွေကဘလောက်ပေးထားတယ်လဲတရားဝင်အနေနဲ့မရရှိပေမဲ့လက်နက်ကိုကင်ခွင့်ပေးထားပြီးတော့ဒါလူနေရက်ွက်သေးကိုဝင်ရောက်ဆော်ပါတာဟာဒါဥပဒေနဲ့လုံးဝမညီညွတ်ဘူးပေါ့ဗျာ
ဥပဒေကြောင့်ရဒါဟာလူတတ်မှုဖြစ်တဲ့အတွက်စစ်ခုံရုံးနဲ့ရက်ဖက်တရားရုံးနှစ်ခုစလုံးမှာစစ်ဆေးရမယ့်အမှုဖြစ်တယ်လို့လဲထိုင်းနိုင်ငံအခြေစိုက်မြန်မာနိုင်ငံရှေ့နေများကောင်စီကရှေ့နေဦးသိန်းဦးကပြောပါတယ
်ဒါပြမလို့ဆက်ကကြောင့်ပြောချင်တာကဒီထဲမှာကဒီစစ်တပ်ဒီတိုင်းနဲ့ပတ်သက်တဲ့ဆိုလို့ရှိရင်ကျွန်တော်တို့တက်မတော့အဲဥပဒေရှိပါတယ်။ဒီတော့ပြဟာအဲ့ဒီလိုရက်ဖက်ဆံရပြည်မှုတစ်ခုကြီးလို့လည်းဆိုရင်သူ့ကိုသူ့တွေနှစ်ခုနဲ့အရေးယူရပါတယ်။တစ်ခုကကျွန်တော်တက်မတော့အဲဥပဒေနဲ့အရေးယူရတယ်။နောက်တစ်ခုကပြင်မမှာဖြစ်ပွားတဲ့ရာဇကြီးဥပဒေနဲ့အရေးယူရပါတယ်။အဲ့ဒါတရားရုံးကလည်းနှစ်ရုံးမှရှင်ဆံရပါတယ်။တရုံးကကျွန်တော်တို့စစ်တပ်ဘက်မှရှိတဲ့တရားရုံးပေါ့နော်။တရားရုံးကိုလည်းပဲသူတက်ရမယ်။နောက်တစ်ခုကပြင်ဘက်မှရှိတဲ့အရက်သားဘက်နဲ့ပတ်သက်တဲ့တရားရုံးကိုလည်းတက်ရမယ်။အဓိကချက်ကတော့လူတက်မှုချင်းစစ်နဲ့နဲ့ပစ္စည်းကိုအသုံးပြုပြီးတော့စနန်းနဲ့ပေါ့ဗျာ။ဒါတွေကြောင့်မို့လို့အဲ့ဒါတွေကကျွန်တော်ကြီးလေးတဲ့တာပြစ်ဒဏ်ပါပြစ်ဒဏ်ဖြစ်ပါတယ
်လူခွင့်ရရှိတော့ကကြည့်ရင်လည်းမြန်မာနိုင်ငံမှာရက်သားတွေဟာစစ်သားတွေနဲ့ခိုက်ရန်ဖြစ်ပွားတာပဲဖြစ်ဖြစ်စကားများတာပဲဖြစ်ဖြစ်စစ်ဘက်ကပြစ်ခတ်မှုရိုက်နှက်မှုတွေရှိနေတာမကြာခဏကြားနေရပါတယ်ပြီးခဲ့တဲ့လအတွင်းကလည်းဘကိုးကလူငယ်9ဦးကိုစစ်သားတွေကရိုက်နှက်ပြီးပြင်းထန်နှိပ်စက်မှုတွေရှိခဲ့ပါတယ်အခုနှစ်ရက်အတွင်းကဖြစ်သွားခဲ့တဲ့လူတက်မှုမှာစစ်တပ်ကတကယ်လက်တွေ့အရေးယူမှုဖြစ်နိုင်မှာသလားဆိုတာမေးစရာဖြစ်လာပါတယ်ရှင်းနေဦးအောင်တဲ့အမြင်ကတော့
စစ်ဘက်ဆိုင်ရာဥပဒေနဲ့အဆုံးဖြတ်ပြီးမလားတို့မရက်ဖက်ဆိုင်ရာဥရင်နဲ့အဆုံးဖြတ်ပြီးမလားဆိုတော့ဥစ္စာဟာပေါ်ပေါက်လာပြီပေါ့နော်ဆိုစစ်သားချင်းချင်းရှေ့ရမ်းမှာဖြစ်တဲ့ကိစ္စရမဟုတ်ဘူးနော်ရက်သားနဲ့စစ်သားဖြစ်လာတဲ့ကိစ္စဖြစ်လာတယ်အခုကျွန်တော်တို့ဒီ2008ဖွဲ့စည်းပုံကြီးကိုပြန်လည်ကြည့်လို့ရှိရင်တက်မတော်ရဲ့အခန်းကဏ္ဍမှာပုံမှန်343တင်တယ်ဗျာနော်စစ်ဘက်တရားစီရင်တဲ့အခါမှာတက်မတော်သားများအတွက်အဖွဲ့ချင်းဖြစ်စီတူဒီဖြစ်စီဥပဒေနဲ့အညီစီရင်နိုင်တယ်ဆိုစစ်ဘက်တရားစီရင်နဲ့ညာတော်လီမလားပေါ့ဗျာအဲ့ဒီမှာခါကွေးကြတော့တက်မတော်ကာကွေဦးစည်းချုပ်ရဲ့အဆုံးဖြတ်ဟာအပြီးပြတ်ဖြစ်တယ်ဆိုပြီးတော့ပြောထားတယ်အဲ့တော့ဒီအခန်းခွန်နဲ့တက်မတော်ဆိုတဲ့အခန်းခွန်နဲ့ဟာခန်းခွန်နဲ့အရာအဆုံးဖြတ်ပေးမယ်ဆိုလို့ချင်းအတက်ပိုင်းဆိုင်ရာကနော်စစ်စစ်စီရင်မဲ့အမှုပဲဖြစ်နေတယ်ဆိုတာကျွန်တော်တွေ့ရတယ်ရက်ဖက်မှာဟာရန်သူမဟုတ်တဲ့ရက်သားတယောက်ကိုသနတ်နဲ့ဝင်ရောက်ပြတ်ဖတ်တယ်ဆိုတာဟာရွေကျက်ရှိဖြစ်တဲ့တရား intentionally ရှိတဲ့အတွက်ကြောင့်ဒါလူသတ်မှုပဲဖြစ်တယ်ဗျရက်ဖက်တွင်မှလူသတ်မှုဖြစ်တဲ့ဆိုရင်ရက်ဖက်ရုံးကစီရင်ပိုင်ခွင့်ဟာအင်မတန်မှအရေးကြီးလိုအပ်တယ်ပေါ့နော်မျိုးပေါ်မှာလူသတ်မှုဖြစ်တဲ့ကိစ္စရပ်ကိုနော်အရက်ဖက်တရားစီရင်ရနေဖို့စီရင်ခွင့်မရနိုင်ဘူးဆိုရင်ဒါဒီဥပဒေဟာအင်မတန်မှဒီမပြည့်စုံတဲ့ဥပဒေတရားလိုပဲကျွန်တော်ဘက်ကသဘောထားလဲပြီးခြင်းပါတယ
်မန္တလေးရှိနေများကောင်စီကဦးသိန်းကတော့ဒါဟာလူသတ်မှုဖြစ်တဲ့အတွက်မဖြစ်မနေစစ်တပ်ကအရေးယူဆောင်ရွက်ပေးရမယ်လို့ပြောပါတယ
်ဟိုဖြစ်နိုင်မှမလားဟုတ်ဖြစ်ဖို့ဖြစ်ရမှာပါဥပဒေရဆိုလို့ရှင်ကလူသတ်မှုပဲဖြစ်ပါလူသတ်မှုဟာစစ်တပ်ကပုဂ္ဂိုလ်ကဒီမှာရှိတဲ့ရာသားကိုတတ်တဲ့ဆိုလို့ရှိရင်အဲ့ဒါကအရက်ဖက်တရားရုံးမှာလည်းသူ့လူတက်မှုနဲ့တင်ပြဆေးရမယ်စစ်တပ်ထဲမှာလည်းစစ်ကောင်စီနဲ့တင်ဆေးရမယ်ဒါဥရေရပါတာကြီးမှာမိသူမဆိုလို့ပြောထားပါတယ်မိသူမဆိုဆိုဒီမှာစစ်သားလည်းပါပါတယ
်မန္တလေးကမြို့တွေမှာပဲဖြစ်ဖြစ်တိုင်းသားပြည်နယ်တွေမှာပဲဖြစ်ဖြစ်စစ်တပ်ကရက်သားတွေကိုတတ်ဖြတ်တာညှဉ်းပန်းနှိပ်စက်တာတွေအများပြားရှိနေတာကြားသိနေရပါတယ်ဥပဒေစိုးမိုးရေးဟာမြန်မာနိုင်ငံကရက်သားတွေအတွက်ဘယ်လိုအသေးပဲရှိပါသလဲရှင်းနေဦးအောင်သိန်းကတော့ဥပဒေစိုးမိုးရေးဆိုတာအုပ်ချုပ်သူလူတန်းစားအတွက်ရောအုပ်ချုပ်ခံလူတန်းစားအတွက်ပါတပင်းကြီးဖြစ်ဖို့လိုပါတယ်လို့ပြောပါတယ်ခင်ဗျာ
ဥပဒေစိုးမိုးရေးလို့ပြောရင်ဥပဒေဆိုတာပြဋ္ဌာန်းလဲလို့ရှိရင်เนาะအုပ်ချုပ်သူမှလည်းဒီဥပဒေစိုးမိုးမှုရှိတယ်အုပ်ချုပ်ခံသူမှလည်းဥပဒေစိုးမိုးမှုရှိရတယ်ဗျာเนาะအုပ်ချုပ်သူလူရန်သားအတွက်ဥပဒေပြဋ္ဌာန်းထားတာမဟုတ်ဘူးဗျာအဲ့တော့ဥပဒေတရားဟာဥပဒေတရားကအကြောင်းချင်းရပြဿနာပေါ်ပေါက်လာဥပဒေပြဿနာပေါ်ပေါက်လာပြီဆိုရင်ဒီဥပဒေကိုလိုက်နာရမယ့်သူအဲ့ဒီဥပဒေပေါ်မှာအဆုံးဖြတ်ပေးရမယ့်ပုဂ္ဂိုလ်တွေကအင်မတန်ရေးကြီးပါတယ်ကျူးလွန်မှုတော့ဖြစ်သွားပြီပေါ့ဗျာအဲ့ကျူးလွန်မှုပေါ်မှာ ဘလို့အရေးယူဆောင်ရွက်မှုတွေရှိမလဲပေါ့နော်စာနမူနာဖြစ်တဲ့ဒီစာရမျိုးလို့ကျွန်တော်တို့မြန်မာတယ်ဒီဟာမျိုးကိုဒီစပိုင်းဆိုင်ရာတွေကဟိုရောဆိုရင်ကျွန်တော်တို့တက်ဖွဲ့ဝင်ကြီးဟွာဒီမျိုးတွေမှာလက်နက်ကံပြီးသွားလာဝင်နေသလားယူနီဖောင်းဝင်နေတော့ရှောက်လာလို့မလွယ်ဘူးဗျာသူတက်ထိန်လို့ပါလို့ကျွန်တော်ဟိုငယ်ငယ်တုန်းကတော့အဲ့လိုစစ်ဆေးပြုမေးတာညနေရှိတယ်ဘူးကြတော့သူကတာဝန်အရ
အသက်ခံရတဲ့လူငယ်နှစ်ဦးရဲ့ကျန်းရင်းသူမိသားစုတွေအနေနဲ့သက်ဆိုင်ရာရဲစခန်းကနေတဆင့်ရက်ဖက်တရားရုံးမှာအဲ့ဒီအပြစ်ကျူးလွန်တဲ့အရာရှိနဲ့စစ်သားတွေကိုရေးယူပေးဖို့အမှုဖွင့်နိုင်ကြောင်းရှင်းနေဦးအောင်သိန်းနဲ့ဦးသိန်းဦးတို့ကပြောပြပါရစေခင်ဗျာ။